ဒီမတ်လ5ရက်6ရက်အမေရိကန်ပြည်ထောင်စုဖို့ဝင်းမြို့မှာကျင်းပတဲ့ညီလာခံကနေမြန်မာဒီမိုကရေစီရေးအတွက်ပေါ့နော်ဘလို့ရလက်အကျိုးဆက်တွေပေါ်လာတာကိုတွေ့ရပါတယ်ခင်ဗ
ျဒီဖို့ဝင်းမှာလုပ်တဲ့စီဝေးကပေါ့နော်ကျွန်တော်တို့ဒီမတူညီတဲ့အစုဖွဲ့တွေအားလုံးစုကြတယ်အထူးသဖြင့်ကျွန်တော်တို့လိုကျွန်တော်ဆိုရင်တော့ကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံမြို့သားကောင်စီထွေထွေတွင်းမှုအနေနဲ့ကျွန်တော်တာဝန်ခံပြီးတော့ကျွန်တော်လာတာဖြစ်ပါတယ်ထို့အတူကျွန်တော်နဲ့ပါလာတဲ့ဘလူဆောအားတိုးဆိုလို့ရှိရင်လည်းကျွန်တော် KNU ရဲ့ဘိုလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဘလူအားတိုးကလည်းကျွန်တော်တို့ဒီ DAB ပေါ့နော် Democratic Alliance of Burma ရဲ့ဥက္ကဋ္ဌဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီတာဝန်ခံပြီးတော့လာရတဲ့ပုံစံတွေဖြစ်တယ်ဆိုတဲ့ကိစ္စတော့ကျွန်တော်တင်ပြချင်ပါတယ်ဒီပြင်ကျွန်တော်တို့အနေနဲ့ပေါ့နော်ဆွေးနွေးတဲ့နေရာမှာ self funding ပေါ့ဟာလာကိုထူကိုတာပတ်စံဂျာမန်ဝင်ရှာပွေးဆိုတဲ့ကိစ္စဒါကိုကျွန်တော်တို့ကပို့ပြီးတော့ဆွမ်းရင်မြောင်ဘယ်လိုလုပ်မလဲဆိုတော့ဆွမ်းဖြည့်ချက်ချနိုင်ကြတယ်ဒါကိုကျွန်တော်ဒီဇိုင်းပေါ့နော်ပုံတရားကျွန်တော်ဖော်ဖို့ကျွန်တော်စူးစမ်းကြတယ်နောက်တစ်ခါ88ကျောင်းသားများအဖွဲ့နဲ့ကျွန်တော်ကြံတဲ့တွန်လိုင်းအင်အားစုနဲ့ဘယ်လိုဆက်ဆံမလဲပို့ပြီးတော့ဘယ်လိုနီးဆောင်လုပ်မလဲဆိုတဲ့ကိစ္စတွေဒါတွေကပို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်တယ်ဒီပြင်ကျွန်တော်တို့အမေရိကန်နိုင်ငံအပါအဝင်ပေါ့နော်ဥရောပတခြားနိုင်ငံကြီးရဲ့ policy တွေကိုကျွန်တော်တို့လိုချင်တဲ့အတိုင်းနားဖကိုဖိအားပေးပြီးပြောင်းလဲမှုလုပ်ဖို့ဆိုတဲ့ကိစ္စ pressure to dialogue ဆိုတဲ့လုပ်ငန်းကိုကျွန်တော်တို့ဆွေးနွေးတဲ့နေရာမှာအောင်မြင်တဲ့သဘောတူညီချက်တွေလို့ကျွန်တော်ကတင်ပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုဒီနေရာမှာတစ်ဆက်တည်းမေးချင်တာကဟိုမနှစ်2010နိုဝင်ဘာတုန်းကဒီထိုင်းမြန်မာနယ်စပ်ကရင်နီပြည်နယ်ထဲမှာဖွဲ့စည်းခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံဖက်ဒရယ်ပြည်သူ့လွှတ်တော်ပေါ်ပေါက်လာတဲ့ကိစ္စကိုဟလာဦးမမောင်ကနေဦးစီးပြီးတော့လုပ်ခဲ့တယ်ဆိုပြီးဟိုလူတွေကတန်တရာမရှင်ဖြစ်ကြပါတယ်ဟိုဒါနဲ့ပတ်သက်ပြီးတော့ဦးမမောင်အနေနဲ့ဘလို့များရှင်းပြနိုင်မလဲခင်ဗျာ
တန်တရားမရှင်တဲ့ပုံကိုယ်ကြီးတော့ကျွန်တော်တင်ပြချင်တာကပေါ့နော်ဒီလုပ်ငန်းကကျွန်တော်ကြောက်ထက်လို့လို့မရပါဘူးဒါကအများသဘောတူမှလောရတဲ့ကိစ္စဖြစ်တယ်ဆိုတော့ကျွန်တော်ကဥဆောင်မေးလုပ်တယ်ဆိုလို့ရှိရင်ဒါကနားလည်မှုတော်တော်လေးလွဲနေတယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဘာဖြစ်လို့လဲဆိုလူကြီးတွေလောက်တာပါနော်တိုင်းသားကိုယ်စားလှယ်တွေတိုင်းသားအဖွဲ့အစည်းတွေကနေပြီးတော့မှသဘောထားကြပြီးဆုံးဖြတ်ပြီးပေးတဲ့ကိုယ်စားလှယ်တွေနဲ့1990ရွေးကောက်ပွဲရလကပုံကိုယ်ကြီးနဲ့စူပေါင်းဖွဲ့တဲ့ဆိုတဲ့ကိစ္စတယောက်မှကျွန်တော်ထင်တယ်ကလေးတွေမပါပါဘူးဆိုတော့နိုင်ငံရေးရလိုအပ်မှုရှိတယ်နိုင်ငံရေးရကျွန်တော်စုဖွဲ့ဖို့လိုတယ်ဟလာဟိုစစ်အုပ်စုကိုနိုင်ငံရေးရတိုက်ခိုက်ဖို့ကပါလီမန်ကိုပါလီမန်နဲ့တိုက်ခိုက်ဖို့အစိုးရကိုအစိုးရနဲ့တိုက်ခိုက်ဖို့ဆိုတဲ့ဟာကိုအားလုံးကသဘောတူထားပြီးသားရှိထားပြီးသားဖြစ်ပါတယ်ပြောမယ်ဆိုရင်ပေါ့နော်ဒီပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရကိုတိုင်းသားကိုယ်စားလှယ်တိုးချဲ့ဖို့ဆိုတာဒီ2009ဒဗ်လင်မှာလုပ်ခဲ့တဲ့ဒီကျွန်တော်အမတ်များတပ်မဲ့ကရဲ့အစိုးရမှာဆုံးဖြတ်ချက်ကြားထားပြီးသားဖြစ်ပါတယ်အဲ့အဲ့ဒါကိုတော့ပုံဖော်ဖို့ကတော့ကျွန်တော်တောင်းပေးထားပါတယ်ကျွန်တော်ကကိုအော်ဒီနေတာဖြစ်တယ်ကျွန်တော်ညီနဲ့တောင်းခံဖြစ်တဲ့ကြောင့်ကျွန်တော်ကတော့ကျွန်တော်ပေးတဲ့အလုပ်ကိုတော့ကျွန်တော်အာမခံတဲ့အလုပ်ကိုတော့ကျွန်တော်ရအောင်လုပ်တဲ့ခါမှာတော့နည်းနည်းလေးအမြင်မကြည့်တာရှိရှိမယ်သို့တော်လည်းဒီလုပ်ငန်းကကျွန်တော်1999ရွေးကောက်ပွဲရလကပုဂ္ဂိုလ်များသဘောတူထားတဲ့လုပ်ငန်းဖြစ်တယ်ကျွန်တော်တိုင်းသားဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေကသဘောတူထားဖြစ်တဲ့အလုပ်ကိုလုပ်ချင်းတာဖြစ်ပါတယ်လို့ကျွန်တော်ပြန်တင်ပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအော်နောက်တစ်ခုပေါ့နော်အခုတလောမှာဒီအင်တာနက်ဒီမှာဟိုသတင်းတွေတက်နှက်နေတာကဥမမောင်မြန်မာပြည်ကိုပြန်သွားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်ပါတယ်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဥမမောင်အနေနဲ့ဘာများကျွန်တော်တို့ပြောပြနိုင်မလဲခင်ဗ
ျဒီသတင်းကလုံးဝမှားပါတယ်အခြေမြစ်မရှိဘဲနဲ့ဆိုဆိုတဲ့သတင်းတွေဖြစ်ပါတယ်ဒီတခုတော့ရှိတော့ဗောဗျာစာရွက်စာတမ်းနဲ့ပြလို့ဟုတ်တယ်လို့တော့ဖြစ်ပါမယ်ဒါပေမဲ့ကျွန်တော်ပြန်တင်ပြချင်တာကကျွန်တော်ကပြည်တော်စုမြန်မာနိုင်ငံမြို့သားကောင်စီရဲ့အထွေထွေဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံလူမှန်းသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေဖြစ်ပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ကဘယ်လုပ်ကိုပဲလုပ်တော့ကျွန်တော်ဒီကိုခီးထွက်မယ်ဆိုရင်တော့ကျွန်တော်ခွင့်ပြုချက်တောင်းရပါတယ်ဟဲ့လားကျွန်တော်ဒီမှာအတန်လွတ်ဌာနတွေနဲ့တွေ့တယ်ပေါ့ဗျာ RFA တို့ BBC တို့နဲ့တွေ့မယ်ဆိုတော့ကျွန်တော် policy ကိုပြောမယ်ဆိုတော့ကျွန်တော်ခွင့်တောင်းရပါတယ်ဘယ်အကြောင်းအရာကိုပြောမယ်ဆိုတော့လည်းကျွန်တော်ပြန်ပြီးအသိပေးရမယ်အဲ့တော့ကျွန်တော်အခုပြောချင်တာဗမာပြည်သွားရဆိုတဲ့ကိစ္စကျွန်တော်ကအမေရိကန်နိုင်ငံမှာနိုင်ငံရေးခွန်လုံခွင့်တောင်းထားတဲ့လူတူဖြစ်ပါတယ်။နိုင်ငံရေးခွန်လုံခွင့်တောင်းထားတဲ့လူတူဟာသူခွန်လုံခွင့်တောင်းထားတဲ့နိုင်ငံကိုပြန်သွားတယ်ဆိုရင်နိုင်ငံခွန်လုံခွင့်ကပြုတ်သွားမှာပါ။ဒါကအမေရိကန်အစိုးရကကျွန်တော်အရေးကြီးမဲ့ကိစ္စတစ်ခုဖြစ်တယ်။နောက်ထပ်တစ်ခါကျွန်တော်ခီးသွားတယ်ဆိုတဲ့ရက်တွေ၊ဗမာပြည်ကိုသွားတယ်ဆိုတဲ့ရက်တွေကဥမာဆိုလို့ရှိရင်ပေါ့ဗျာ February 2008 February လမှာသူပြောတဲ့ရက်ကဆိုရင်ကျွန်တော်တို့မဟာဗျူဟာညီနိုင်ရေးအစည်းအဝေးလို့ခေါ်တဲ့လုပ်ငန်းတစ်ခုမှကျွန်တော်ရောက်နေပါတယ်။အနည်းဆုံးအဲ့ဒီအစည်းအဝေးမှာလူ15ယောက်ရှိပါတယ်။ဒါကြောင့်မို့လို့ကျွန်တော်ကဒီဆွဆွဲချက်တွေကအခြေမင်းမရှိဘူးကျွန်တော်တာဝန်ဖြေရှင်းနိုင်တယ်။နောက်ကျွန်တော်ရဲဘော်ရဲဘက်တွေမှာအားလုံးမှလည်းဒီလိုဟာတက်တေတာတကားနဲ့လူတိုင်းကမှတ်တမ်းရေးတဲ့လူတွေဖြစ်တဲ့အဆင့်ဖြစ်တဲ့အတွက်ကြောင့်ဒါကမှတ်တမ်းနဲ့ရှိတဲ့ဒီဆွဆွဲချက်ကမမှန်ပါကံပါဘူးလို့ကျွန်တော်ပြန်ဖြေရှင်းပါတယ်ခင်ဗျာ။